ဒီပြည်ပညာရေးဖောင်ဒေးရှင်းကမြန်မာနိုင်ငံရဲ့အခုလက်ရှိ NLD ဆိုရလက်ထက်မှာပညာရေးပြုပြင်ပြောင်းလဲရေးပေါ့နော်ပညာရေးနဲ့ပတ်သက်ပြီးတော့အဓိကဘာတွေဆောင်ရွက်ပေးနေပါလဲရှင်
ပထမအဦးဆုံးပညာရေးပြုပြင်ပြောင်းလဲရေးမသွားခင်ပါနော်ပညာရေးအခန်းကဏ္ဍနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့အဓိကအဖြစ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့ပညာရေးယဉ်ကျေးမှုအသစ်ကိုကျွန်တော်တို့ကအဲဒီလမ်းကြောင်းကိုကျွန်တော်တို့ကဖော်ချင်တာအဲဒီမှာကျွန်တော်တို့လုပ်တာကတော့အခု law ဆင်မှာဆိုလို့ရှိရင်ဒီနေဇက်ဒေတာတွေမှာရှိတဲ့ဒီတိုင်းသားပေါင်းစုံပေါ့ရှိတဲ့တိုင်းသားပေါင်းစုံကလူငယ်လေးတွေကိုကျွန်တော်တို့တစ်နှစ်ကျွန်တော်တို့ရန်ကုန်မှာသင်တန်းပေးတယ်အဲ့ဒါကတော့ Community Leadership and Social Studies Program လို့ခေါ်တယ်အဓိကကတော့ဘာလဲဆိုတော့ပညာရေးအဖြစ်ဒီတိုင်းသားလူငယ်လေးတွေအမြင်ပွင့်လာဖို့ရယ်ပညာရေးအဖြစ်ဒီရေရှည်ပေါ့ Sustainable Peace ဒီဆိုငြိမ်းချမ်းရေးကိုလည်းကျွန်တော်တို့တွန်းအားပေးနိုင်ဖို့ရယ်ပြီးတော့ပညာရေးအဖြစ်ဒီကျွန်တော်တို့ရဲ့တင်ကြားမှုတင်ကြားနည်းတင်ကြားတဲ့စနစ်အားဖြင့်ပညာရေးယဉ်ကျေးမှုအသက်ကိုလည်းကျွန်တော်တို့ကပံ့ပိုးခြင်းလည်းအဲဒီလမ်းကြောင်းကိုလည်းဖော်ဆောင်ခြင်းလည်းဆိုတဲ့အပိုင်းကနေကျွန်တော်လုပ်တာရှိတယ်။နောက်တစ်ခုကတော့ကျွန်တော်ဒီတင်ယွညွန်းနှန်းတဲ့ပုံလေးစာအုပ်တွေပြုစုတဲ့လုပ်ငန်းပေါ့။တင်ယွညွန်းနှန်းပုံလေးစာအုပ်တွေပြုစုတဲ့လုပ်ငန်းပိုင်းမှာလည်းပဲကျွန်တော်တို့ကဒီတာမန်မြန်မာနိုင်ငံမှာပြုစုလေးပြုစုထားရှိတဲ့တင်ယွညွန်းနှန်းတွေမတူသောဒီလိုသင်ရိုးတွေပုံလေးစာအုပ်တွေကျွန်တော်ပြုစုပြီးတော့ဒီအလွတ်ပညာသင်ကျောင်းနေရာတွေကိုသုံးဆွဲဖို့အတွက်ဆိုကျွန်တော်လုပ်တာရှိတယ်။ဆိုတော့ခုနောက်ဆုံးပိုင်းကျွန်တော်လုပ်တာကတော့ဒီဘာသာပြန်ပေါ့ဘာသာပြန်နဲ့စကားပြန်သင်တန်းကျောင်းအင်္ဂလိပ်မြန်မာနှစ်ဘာသာသင်တန်းကျောင်းကိုလည်းကျွန်တော်နောက်ဆုံးဖွင့်တာရှိတယ်။ဆိုတော့ program တွေအားလုံးပေါ့တော့အစီအစဉ်အားလုံး5ခုလောက်ရှိတယ်။ကျွန်တော်ခုလောစဲတပည့်ပညာရေး foundation ကနေပြီးတော့ကျွန်တော်လုပ်နေတာပေါ့သူ
โอเคအဲ့တော့တပည့် foundation ဒီပညာရေး foundation ကမြန်မာနိုင်ငံမှာဟိုအခြေစိုက်ပြီးတော့ဗောနော်လှုပ်ပေးနေတာဘယ်နှစ်နှစ်လောက်ရှိပြီလဲရှင
်ကျွန်တော်တပည့်ပညာရေး foundation ကအရင်ရှင်းပြောရတော့တပည့်ပညာရေး foundation ကစတာနှစ်20ပြည့်တော့မှာဒါမဲ့လွန်ခဲ့တဲ့အစစချိန်ကနေစပြီးတော့2009ခုနှစ်လောက်ထိကကျွန်တော်ချင်းမှန်အခြေစိုက်ကျွန်တော်လုပ်ခဲ့တာဒါမဲ့မြန်မာနိုင်ငံကို2009ခုနှစ်မှာပြန်ပြီးတော့ရန်ကုန်မှာပြောင်းပြီးတော့အခြေစိုက်တယ်အဲ့ဒီတုန်းကတော့ရှင်းပြောရင်600ခန်းလုံးတော့ပဲစပြီးတော့ပြန်ပြီးတော့အစပြိုးတာဒါပေမဲ့2012ခုနှစ်လောက်ရောက်တဲ့ခါကျတော့တပြည်ရဲ့အားလုံးသူ့ရဲ့လက်ပတ်မှုအားလုံးရဲ့900ခန်းလုံးလောက်ကရှင်ပြောရင်အခုဆိုရန်ကုန်မှာအခြေစိုက်တယ်လို့ကျွန်တော်ပြောလို့ရတယ်ဒါပေမဲ့အခုလက်ရှိကျွန်တော်တို့ဒီထိုင်းမြန်မာနယ်စပ်မှာလည်းပဲကျွန်တော်တို့တချို့လုပ်နေတဲ့လုပ်ငန်းလေးတွေကျန်သေးတယ်1000ခန်းလုံးကနေ1500ခန်းလုံးလောက်ထိပဲလောက်ပဲကျန်တော့တယ
်အဲ့တော့ဒီမြန်မာနိုင်ငံကဒီပညာရေးစနစ်ကိုရောဒီတပြေပညာရေးဖောင်ဒေးရှင်းရဲ့ဒီတင်တန်းပို့ချမှုတွေတင်ယူညွှန်းတန်းနေပေါ့เนาะအဲ့ဆောင်ရွက်ချက်တွေဘယ်လောက်ထိအထောက်အကူပြုနိုင်တာတွေ့ရလဲရှင
်ဟုတ်ကဲ့ဒီလိုကျွန်တော်တို့အဓိကအားဖြင့်ပေါ့เนาะကျွန်တော်တို့ဒီမှာရှင်လာတဲ့အကြောင်းသူအကြောင်းသားတွေအနေနဲ့ဆိုလို့တစ်နှစ်ကိုကျွန်တော်တို့တော့အယောက်အကြောင်းသားအယောက်60လောက်ပဲကျွန်တော်တို့ train လုပ်ပေးနေနိုင်တယ်သို့တော့ကျွန်တော်တို့ကအခုဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိရတက်ကတော့မန္တလေးတက်ကတော့ရန်ကုန်တက်ကတူလာရှိုတက်ကတူမြန်မာနိုင်ငံမှာရှိတဲ့တက်ကတူနဲ့ကျွန်တော်အခွင့်အခါရရင်ရသလိုတက်ကတူနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေကျွန်တော်တို့လုပ်တယ်ပြီးလို့ရှိရင်ကျွန်တော်တို့တခြားပညာရေးပြည်ပြင်ပြောင်းလဲလုပ်တဲ့အဖွဲ့အစည်းပေါ့ NNI ကဲ့သို့အဖွဲ့အစည်းတော်လည်းကောင်းဒီအစိုးရပညာရေးဝန်ကြီးဌာနမှာပညာရေးဝန်ကြီးဌာနသက်ဆိုင်ရာဦးစီးဌာနနဲ့တော်လည်းကောင်းကျွန်တော်တို့ကဒီအလင်းတင်လင်းတင်တယ်လို့ပါဝင်ပြီးတော့သူတို့နဲ့လည်းဒီပညာရေးပြည်ပြင်ပြောင်းလဲကိုကျွန်တော်တို့တောင်းအားပေးတာရှိတယ်။ဥပမာဆိုလို့ရှိရင်အရင်အစိုးရလက်ထက်တုန်းကဆိုရင်ဒီ comprehensive education sector review ဆိုတာရှိတယ်။ဆိုတော့အဲ့ဒါလောက်တဲ့အချိန်မှာကျွန်တော်တို့ကလည်းတပြည့်ပညာရေး foundation ကအစိုးရစီမှာမှတ်ပုံတင်ထားတဲ့ပညာရေးအဖွဲ့အစည်းတစ်ခုအနေနဲ့ကျွန်တော်တို့စီကိုသူတို့ဟိုအကြံဉာဏ်အားဖြင့်တောင်းခံတာတော့လည်းကောင်းကျွန်တော်တို့စီကနေပြီးတော့တင်သွင်းလို့တဲ့စာတမ်းပေါ့နော်တင်သွင်းလို့တဲ့စာတမ်းတွေရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့တင်သွင်းခဲ့တာလည်းရှိတယ်တင်သွင်းခွင့်ရတာလည်းရှိတယ်ဆိုတော့အဲ့လိုအနည်းအားဖြင့်ကျွန်တော်တို့ပြင်ပြောင်းလဲကိုလည်းကျွန်တော်တို့တွန်းအားပေးတာပေါ့ကျွန်တော်တို့လုပ်တဲ့ဝန်ဆောင်မှုနဲ့ပညာရေးနဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေအားလုံးကတော့ရှင်းရှင်းပြောရင်အစိုးရပညာရေးလက်ရှိတွားနေတဲ့ပညာရေးလမ်းကြောင်းကိုကျွန်တော်တို့ကပြုပြင်ပြောင်းလဲရေးလမ်းကြောင်းတစ်ခုပေါ်ရောက်လာအောင်ကျွန်တော်တို့ကပံ့ပိုးပြီးတော့အထောက်အကူပြုတဲ့အစီအစဉ်လေးများပါတယ
်ဒီမြန်မာနိုင်ငံမှာကအစိုးရအပြောင်းလဲဒီအရတားအစိုးရနောက်ပြီးတော့ဒီရွေးကောက်ပွဲမှာအပြတ်တက်နိုင်ပြီးတော့ဒီလူထုမဲဆန္ဒနဲ့တက်လာတဲ့အစိုးရတက်လက်ထက်ဆိုတော့အခုဒီပေါ့ပညာရေးဝန်ဆောင်တဲ့အဖွဲ့အစည်းတွေဒီပညာရေးဝန်ဆောင်မှုတွေရဲ့အခန်းကဏ္ဍရောဘယ်လိုရှိလဲရှင
်ဟုတ်တယ်အဲ့ဒါအရင်အရေးကြီးတယ်အခုကျွန်တော်တို့ဒီတီပြပြတ်ထန်းပြီးခဲ့တဲ့အမျိုးသားပညာရေးဥပဒေပေါ့နော်မြန်မာပညာရေးဥပဒေထဲမှာပုဂ္ဂလိကပညာရေးအဖွဲ့အစည်းနဲ့ပုဂ္ဂလိကကျောင်းပုဂ္ဂလိကတက္ကသိုလ်ပညာရေး institution တွေရဲ့အခန်းကဏ္ဍ ပါလာတာကျွန်တော်တို့တွေ့တယ်။ဒါပေမဲ့အဲ့ထက်မှာမရှင်းဘူးတချို့ definition တွေပေါ့အတိတ်ပဲဖွင့်ဆိုချက်တွေတော့ကျွန်တော်တို့သိပြီးတော့မရှင်းတာလေးတွေရှိတယ်။သို့တော်လည်းပဲအဲ့ဒါနီးဥပဒေထွက်လာရင်တော့ပို့ပြီးတော့ကျွန်တော်တို့သိတာလာမှာပါဘလောက်အတိုင်းတိုင်းလုပ်ခွင့်ရှိတယ်။တခုတေချာတာကတော့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးပေါ့နော်ဖွံ့ဖြိုးမှုအတွက် development ဖွံ့ဖြိုးမှုအတွက်ပညာရေးကတောင်းအားပေးရမယ်ပညာရေးကအခြေခံတွေတည်ဆောက်ပေးရမယ်လိုအပ်တဲ့ဒီဖွံ့ဖြိုးမှုအတွက်ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်လိုအပ်တဲ့ပြင်ဆင်မှုတွေကိုပညာရေးလမ်းကြောင်းပညာရေးကဏ္ဍတွေတစ်ဆင့်ပြင်ဆင်ပေးဖို့လိုအပ်တယ်ဆိုတဲ့နေရာမှာအခုဒီပုဂ္ဂလိကအစိုးရအကြောင်းနေနဲ့အစိုးရတက္ကသိုလ်တွေနဲ့ကြည့်ပဲကျွန်တော်တို့မဖြစ်ဘူးနောက်ပုဂ္ဂလိကရဲ့အခန့်ကဏ္ဍကလည်းအရေးကြီးတယ်ဆိုတာကိုတော့ကျွန်တော်တို့ဒီအစိုးရကသဘောပေါက်ပုံရတယ်။သို့တော့သူဘလောက်အထိကျွန်တော်တို့ဒီပုဂ္ဂလိကပညာရေး institution ဆိုလုပ်ပိုင်ခွင့်ပေးမလဲဆိုတာကဒီခုနမျိုးသားပညာရေးဥပဒေရဲ့ပြဋ္ဌာန်းချက်တွေပေါ်မှာအများကြီးမူတည်တယ်။ဆိုလိုချင်တာကတက္ကသိုလ်ကျောင်းတွေနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်ကျောင်းတည်ထောင်ရတာဘလောက်လွယ်လွယ်ကူကူအခွင့်ပေးမလဲ။အခုဆိုလို့ရှိရင်အခုတက်တိဆိုလို့ရှိရင်တချို့ဆိုလို့ရှိရင် liberal arts တက်ကတူတွေကောလိပ်တွေတည်ထောင်နေတဲ့လူတွေရှိတယ်။ဒါပေမဲ့ဒီအဖွဲ့အစည်းပြဩဇာပေါ့အခုလက်ရှိမှာဥပဒေအရဆိုလို့ရှိရင်အဲ့ဒါတွေကိုတရားဝင်ကျွန်တော်တို့တည်ထောင်မှန်ခွင့်မရှိသေးဘူး။ဒါပေမဲ့ဤဥပဒေပြဋ္ဌာန်းလိုက်လို့အခုပညာရေးဥပဒေအသစ်အရဤဥပဒေပြဋ္ဌာန်းလိုက်လို့အခွင့်ပေးမယ်ဆိုလို့ရှိရင်တော့ဒါတွေကကျွန်တော်တို့စတင်တည်ထောင်လို့ရမယ်။ဒါပေမဲ့တခုဖြစ်နိုင်တာကတော့အစိုးရအနေနဲ့လည်းပဲဒီတက်ကတူတွေကိုဘလို့စံချိန်စံနှုန်းတွေနဲ့အတိအမှန်ပြည့်ရမလဲဆိုတာကသူတို့မှာအစင်းနဲ့ဖြစ်သေးပုံမပေါ်သေးဘူ
း။
ဆိုတော့အဲ့ဒီအတွက်ပြင်ဆင်မှုလုပ်ရမယ်။ဆိုတော့ကျွန်တော်ထင်တယ်ပညာရေးဝန်ကြီးဌာနနဲ့အစိုးရကိုယ်နိုင်ကိုကဒီအလွတ်ပုဂ္ဂလိကပညာသင်ကျောင်းတွေတက္ကသိုလ်တွေကောလိပ်တွေပေါ်လာမယ်ဆိုလို့ရှိရင်ဒီတက္ကသိုလ်ကျောင်းတွေကောလိပ်တွေရဲ့စံချိန်စံနှုန်းတွေကိုအတိအမှန်ပြည့်ဖို့အတွက်လိုအပ်တဲ့စံချိန်စံနှုန်းတွေကိုဘယ်လိုပုံစံမျိုးနဲ့အတိအမှန်ပြည့်မလဲဘယ်လိုစံချိန်စံနှုန်းတွေချမလဲဆိုတာကိုသူတို့ကအခုဘုံစလုပ်ရမယ်။ဒါတွေစလုပ်လို့ပြီးသွားရင်တော့ဒီပုဂ္ဂလိကပညာသင်ကျောင်းတွေအခန်းကဏ္ဍကျွန်တော်ထင်တယ်ကြီးလာမယ်။ဘောင်းဆိုလိုအပ်ချက်တွေအများများတယ်။အစိုးရအကုန်လုံးနိုင်မှုဆိုတာအင်မတန်ခက်တယ်
။အဲ့တော့ဒီသမရဦးသိန်းစိန်အစိုးရလက်ထက်တဲကဒီသူတို့ချမှတ်သွားခဲ့တဲ့မျိုးသားပညာရေးဥပဒေပေါ့နော
်။
အဲ့ဒီဥပဒေကရောလက်ရှိဒီ NLD အစိုးရလက်ထက်မှာဒီဥပဒေရဲ့ထိရောက်မှုတွေဒီဥပဒေတိုင်းအကောင့်ထဲပေါ်လာတွေအဲ့ဒါမျိုးတွေအရောဘလို့အခြေအနေရှိလဲရှင
်ဟုတ်ကဲ့သူကဒီလိုဟိုသမရဦးသိန်းစိန်လက်ထက်တုန်းက2014ခုနှစ်မှာပေါ့ပထမဦးဆုံးအကြိမ်အမျိုးသားပညာရေးဥပဒေကိုလွှတ်တော်ကနေပြီးတော့အတည်ပြုပေးလိုက်တယ်အမျိုးသားပညာရေးအတည်ပြုပြီးတော့အဲ့ဒီတုန်းကတော့နည်းနည်းဟိုစားဟိုဒီသဘောမတူညီတဲ့အပိုင်းတွေအကြောင်းအရာတွေဘက်ကနေသဘောမတူညီတာလေးတွေ NNI ရဘက်ကနေပြီးတော့လည်းပြုပြင်ပြောင်းလဲလို့တဲ့အပိုင်းအတိုင်းတာဒီမဟုတ်တဲ့အတွက်ကြောင့်မလို့ဒီ2015ခုနှစ်မှာသူတို့ပြန်လဲပြင်ဆင်ရေးသွားတော့တခါအတည်ပြုလိုက်နောက်ဆုံးအတည်ပြုလိုက်တာရှိတယ်ဆိုတော့2015ခုနှစ်မှာအတည်ပြုလိုက်ပြီးကလေးကဒီအခုဒီဥပဒေကြီးတစ်ခုဖြစ်သွားတယ်လွတ်တော်ကအတည်ပြုခဲ့တယ်သို့တော့လွတ်ဒီပညာရေးအမျိုးသားပညာရေးဥပဒေရဲ့တက်ရောက်ဖို့အတွက်ဆိုလို့ရှိရင်ဒီဥပဒေကိုဒီလက်ရှိလုပ်ငန်းတွေမှာပညာရေးလည်ပတ်မှုလုပ်ငန်းလည်ပတ်မှုတွေမှာအကျိုးရှိဖို့ဥစားတက်ရောက်မှုရှိဖို့အတွက်ဆိုလို့ရှိရင်ဤဥပဒေတွေပြဋ္ဌာန်းရတယ်။ဤဥပဒေပြဋ္ဌာန်းတဲ့အခါကျတော့ပြဋ္ဌာန်းမှုလိုအပ်တဲ့အခါမှာအခုတတိကျွန်တော်တို့ကအစိုးရအဟောင်းနှောင်းကတော့လကောင်းအခုဒီအစိုးရအသက်လက်ထက်မှာတော့လကောင်းဒီဤဥပဒေပြဋ္ဌာန်းတာတွေကိုကျွန်တော်တို့မတွေ့ရသေးဘူး။မတွေ့ရသေးတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုမသေးကြတာတခုကဘာလဲဆိုတော့အခုလက်ရှိအစိုးရသည်အဲ့ဒီ2014-15ခုနှစ်မှာအတည်ပြုပြဋ္ဌာန်းခဲ့တဲ့မျိုးသားပညာရေးဥပဒေကိုဘယ်လောက်အတိုင်းအတာဒီဆက်သုံးသွားမလဲဆိုတာကိုကျွန်တော်တို့ကအတိအကျမပြောလို့မရသေးဘူး။သို့တော့ကောင်းတဲ့ဖွံ့ဖြိုးတိုးတက်မှုတစ်ခုကတော့ဘာလဲဆိုတော့မကြာသေးခင်အမျိုးသားပညာရေးမူဝါဒကော်မရှင်ဆိုတာကိုဒီလက်ရှိအစိုးရအသက်ကနေပြီးတော့ဖွဲ့စည်းလိုက်တယ်။နိုင်ငံတော်သမ္မတအရုံးကညင်ညာချက်နဲ့ဖွဲ့စည်းလိုက်တယ်။ဖွဲ့စည်းလိုက်တဲ့အခါမှာဒီအစိုးရမျိုးသားပညာရေးမူဝါဒကော်မရှင်ရဲ့လှုပ်ရမယ့်သူရဲ့တာဝန်တွေပါတခါတည်းချပေးလိုက်တာရှိတယ်။ဆိုတော့ကျွန်တော်တို့သိရသလောက်ကတော့ဒီအမျိုးသားပညာရေးမူဝါဒကော်မရှင်ကဒီပညာမြန်မာနိုင်ငံပညာရေးဝန်ကြီးဌာနကိုအကြံပေးမယ်။ပညာရေးပြုပြင်ပြောင်းလဲလုပ်ငန်းတွေလုပ်ဖို့အတွက်ရှေ့ဆက်ဘယ်လိုသွားမလဲဆိုတဲ့အပိုင်းတွေမှာအကြံပေးမယ်လမ်းညွှန်မှုတွေပေးမယ်လို့ကျွန်တော်တို့သိရတယ်။ဆိုတော့ဒီအမျိုးသားပညာရေးမူဝါဒကော်မရှင်ဒီမူဝါဒပိုင်းဆိုင်ရာပြုပြင်ပြောင်းလဲရေးတွေအတွက်အခရာကျတဲ့အဖွဲ့အစည်းတစ်ခုဖြစ်တာပေါ့။ဆိုတော့ဒီပညာရေးမူဝါဒကော်မရှင်ကနေပြီးတော့မှပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုစပြီးတော့လုပ်သွားမယ်လို့ကျွန်တော်တို့ကနားလည်ထားတယ်မျှော်လင့်ထားတယ်
Tapi tak khusyir aja lo. Adi di muda pinjai muara komisi ma pawaine duri pono. Adi ma niya pinga di wepaniraga. Tula di semye pinjai uzi tanabe pini biro. Cegan pinjai di sema ma de lusau ni de tujuh sih duri ma pawu suwi tau piani amu de sih de. Di wepamuri pomao kalungi lese.
Okay. Soro era le mana? Aku pawaine komisi ma pawaine. ဖွဲ့ဝင်တွေကိုကျွန်တော်ကြည့်လိုက်တဲ့ဆိုလို့ရှိရင်အစစ်မပညာဦးစီးဌာနရဲ့ကနေလာခဲ့လူတွေပဲအားလုံးလို့ဖြစ်နေတာပေါ့နော်ခြေခံပညာဦးစီးဌာနအဖြစ်ဦးစီးဌာနတစ်ဆင့်လာတဲ့လူတွေမပါတော့ကိုတွေ့ရတယ်အဲ့တော့အဲ့ဒါကဘာအားနည်းချက်ဖြစ်လာနိုင်လဲဆိုတော့တကယ်ဒီအခြေခံပညာနဲ့ပတ်သက်တဲ့မူဝါဒတွေချရတော့မယ်ဆိုတဲ့အခါမျိုးကြလို့ရှိရင်ဒီကော်မရှင်မှာအနေငယ်အနေနာတွေဖြစ် ဒီမှာပြင်ပမှာရှိတဲ့တခြားဒီကော်မရှင်နဲ့မပါသေးသောပညာရှင်တွေနဲ့ဘလောက်ပူးပေါင်းဆောင်ရွက်မှုရှိတယ်လဲဆိုတဲ့အပေါ်မှာလည်းမှုတည်တယ်။ဥပမာဒီကော်မရှင်ကပါဝင်တဲ့လူတွေကတကယ်တမ်းအခြေခံပညာမှာအတွေ့အကြုံရှိခဲ့တဲ့တခြားသောပညာရှင်တွေနဲ့ပါချိတ်ဆက်ဆောင်ရွက်မှုတွေသူတို့ရဲ့အကြံတွေပါရယူတာတွေရှိမယ်ဆိုလို့ရှိရင်တော့ဒါကတော့ပြန်ပြီးတော့အထောက်အကူပြန်ပြုနိုင်တယ်ပေါ့လေ။သို့တော့အခုလက်ရှိကတော့ဒါအများကမြင်ပြီးတော့ဝေဖန်နေတာရောဒါသုံးသပ်နေတဲ့အပိုင်းမှာတော့အဲ့ဒီအခြေခံပညာကိုအားနည်းမယ်ဆိုတာကိုစိုးရိမ်မှုတွေအခြေခံပညာအပိုင်းမှာအားနည်းမယ်လို့စိုးရိမ်မှုတွေရှိတယ်။အခြေခံပညာအပိုင်းမှာအားနည်းမယ်လို့စိုးရိမ်တာလည်းဒါအင်မတန်စိုးရိမ်လို့စိုးရိမ်တဲ့ဆိုရင်ထိုက်တဲ့ကိစ္စပေါ့ကျွန်တော်တို့ကဘာလို့ဆိုတော့ပညာရေးမှာတော့ဒီတက္ကသိုလ်ပညာရေးအဆင့်မပညာဥစည်းထဏာကိုဘလောက်ပဲကျွန်တော်တို့ပြင်ဆင်တက္ကသိုလ်တွေရဲ့သင်ယူညွှန်းတဲ့ကိုကျွန်တော်ဘလောက်ပဲပြင်ဆင်ဒီတက္ကသိုလ်တွေကိုရောက်ရှိလာမဲ့ကျောင်းသားလူငယ်တွေအတွက်ဒီပညာရေးစနစ်မှာကျွန်တော်ပြင်ဆင်မှုကတစ်ခုနဲ့တစ်ခုအခြေအဆက်နဲ့အံဝင်ကုန်ကြမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့အရင်ရှိခဲ့တဲ့ပြဿနာတွေဆက်ရှိနေဖို့ဆိုတာကတော့ဆက်ရှိနေဖို့ရှိတယ်ပေါ့နော်အဲ့ဒီအပိုင်းတွေပေါ်မှာကျွန်တော်အခုလောလောဆယ်ကစိုးရိမ်မှုရှိနေကြတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလိုဖြေကြားပေးတဲ့အတွက်